COVID-19 ရေးပေါ်ကာလထိုင်းမြန်မာစီးပွားရေးနဲ့အလို့အကိုင်းဆုံးရှုံးနေတာမှုတွေဖြစ်နေတာကြောင့်ထိုင်းမြန်မာနယ်စပ်မဲဆောက်နဲ့တဆောင်ရမ်းမြို့နယ်အတွင်းကဆက်လီဂိတ်တွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေနဲ့မြန်မာကုန်တယ်တွေကတောင်းဆိုနေကြတာကိုတင်ဆက်ပေးပါမယ်ကျွန်မအေးမှာပါထိုင်းမြန်မာနယ်စပ်မဲဆောက်မြို့တွေဖျက်ကူးတဲ့လေဂိတ်တွေပိတ်ထားတာ3လနီးပါးရှိနေပါပြီဒီအတွက်နယ်စပ်မှာတနိုင်တစ်ပိုင်လုပ်နေကြတဲ့ထိုင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဆုံးရှုံးနေတာမှုတွေကိုရင်ဆိုင်နေရပါတယ်။မဲဆောက်မြို့နယ်အတွင်းနယ်စပ်အခြေစိုက်ကုန်ပစ္စည်းတွေတင်သွင်းနေကြတဲ့ထိုင်းလုပ်ငန်းရှင်တွေဟာမဲဆောက်မြို့ပိုင်ကိုဆက်လေဂိတ်တွေပြန်ဖွင့်ပေးဖို့အတွက်တောင်းဆိုနေကြပါတယ်
။ဆိုတော့မှကတော့လူကောင်းတဲ့ชาวบ้านที่อยู่แถวท่าธรรมชาติอ่ะเดือดร้อนหมดครับต้อง3เดือนกว่าแล้ว
ซงชุ่มเนน่าตูรีก็เจนเราเนี่ยไม่เข้าป่าวเจนเราก็หมี่คูณีได้อลุตมะรีก็คลีเกทตะช่องมาณနိုင်ငံเนซัตซีบวายี้ก็ลงနေจ้าได้ณနိုင်ငံသားรีอาลงทุกข์ยောက်နေจ้าล่ะบาเจนเราเลยเสร็จเลกเกทติมาปู้ตัดซีรีเพี้ยนเนี่ยวินบောက်ติลุท้าปี้บาบีสุบีท้ายบาตาเนี่ยเปียวสู่ตัวล่ะบาနေဆက်လေဂိတ်တွေကနေတဆင့်မြန်မာဘက်ကိုအကြီးအမားဆုံးပို့နေတဲ့ကုန်ပစ္စည်းတွေအားလုံးဟာကွန်တိန်နာကားကြီးတွေနဲ့ဘန်ကောက်ကနေလာနေတာပါအများဆုံးကတော့ဂျပန်ကလာတဲ့ကားဟောင်းတွေနဲ့တပတ်ရစ်အသုံးပြုပြီးသားပစ္စည်းစုံဖြစ်ပါတယ်နေဆက်လေဂိတ်ကနေတဆင့်မြန်မာနိုင်ငံဘက်ကိုဂျပန်ကနေလာတဲ့ကုန်ပစ္စည်းတွေပို့ဆောင်နေတဲ့မြန်မာကုန်တယ်တဦးကတော့အခုလိုပြောပါတယ
်ဘာမှအလုံးလုံးမရဘူးမှပြီးဒီနေဆက်နှစ်ခုလုံးအောက်ဂိတ်တွေဖိတ်ထားတဲ့ခါကျတော့ဘယ်ဒီဘက်ကူးကန်းသွားလာမှမရှိတဲ့ခါကျတော့ကျွန်တော်တို့ဆိုင်သမားတွေဘက်ကဆိုင်သမားတွေဘက်ကဆိုင်သမားနောက်ဒီအောက်ကနေသွားတဲ့ transit ပစ္စည်းတွေဘာမှသွားလို့မရတော့ဘူးကြီးစားတွေပါတယ်ဂျပန်3000ပစ္စည်းတွေပါတယ်အဲ့မှာကွန်တနာပုံးတွေပေါ့
ထိုင်းနိုင်ငံမှာလည်းကိုဗစ်ရောဂါနောက်ထပ်ကူးစက်သူသေဆုံးသူမရှိတော့တာကြောင့်ရောဂါထိန်းချုပ်နိုင်ပြီဆိုပြီးအစိုးရကကြေညာထားပြီးကိုဗစ်ကာလညမထွက်ရအမိန့်ကိုလည်းရုပ်သိမ်းလိုက်ပါတယ်နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကိုလည်းကျန်းမာရေးစည်းကမ်းချက်တွေနဲ့အညီလုပ်ခွင့်ပြုထားပါတယ်ဒါအပြင်ခရီးသွားလာရေးနဲ့စီးပွားရေးလုပ်ငန်းမှုတွေပြန်လုတ်ခွင့်ပေးနေပြီဆိုတော့နေဆက်ဂိတ်ဖြတ်တန်းမှုတွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေကမျှော်လင့်နေကြတာပါလက်ရှိမှာတော့ထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေဘက်ကတော့နေဆက်လေဂိတ်တွေပြန်ဖွင့်ပေးမပေးဆိုတာကိုတိကျတဲ့အဖြေမပေးနိုင်သေးပဲရှိနေပါသေးတယ်ဒါအပြင်ကုန်တွေလောင်နှားရတဲ့သူတွေအဖို့လည်းကုန်ကြမ်းစိတ်တွေရှိတာကြောင့်နှစ်ဖက်ကုန်တယ်တွေဆုံးရှုံးနေတာမှုတွေဖြစ်လာပါတယ်ထိုင်းမြန်မာနေဆက်ကုန်တယ်ရေးမှာအောက်လန်းဆက်လေဂိတ်တွေဟာလည်းအရေးပါတဲ့စီးပွားရေးလမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်ထိုင်းမြန်မာနေဆက်မှာအောက်လန်းလေဂိတ်ပေါင်း30ထဲမှနည်းရှိပါတယ်တဝက်ကျော်ကတော့ကုန်စည်ပို့ဆောင်နေတဲ့လမ်းတွေဖြစ်ပါတယ်လက်ရှိမှာတော့တရားဝင်နေဆက်တံတားတွေကသွားနေတဲ့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းတွေကတော့ပုံမှန်အတိုင်းသွားလာနေစေဖြစ်ပါတယ်အခုလိုမျိုးအောက်လန်းဆက်လေဂိတ်တွေမှာစီးပွားရေးလုပ်နေသူတွေနေဆက်မှာအလုပ်လုပ်ကိုင်စားတောက်နေသူတွေနေသွားညပြန်အလုပ်သမားတွေကတော့ကိုဗစ်အရေးပေါ်ကာလ3လတာအတွင်းစီးပွားရေးဆုံးရှုံးနေတာမှုတွေအပြင်အလုပ်လက်မဲ့တွေလည်းဖြစ်ကုန်ရပြီးနေထိုင်စားတောက်ရေးတွေလည်းခက်ခဲလာနေပါတယ်ကျမမအေးမှာထက်မြတ်မှာနေဆက်ကနေသတင်းပေးပို့နေတာပါ